မြန်မာနိုင်ငံတဝန်းရေးကြီးနေပြုံမှုကြောင့်တိဆုံရသူအနည်းဆုံး65ယောက်ရှိနေပြီးလူပေါင်းတသိန်းနီးပါးဘေးလွတ်ရာရွှေ့ပြောင်းထားရကြောင်းကုလသမဂ္ဂကပြောဆိုပါတယ်။မြန်မာအစိုးရရဲ့တုံ့ပြန်ကင်တွယ်ရေးဆောင်ရွက်ချက်တွေမှာကုလသမဂ္ဂဘက်ကလည်းပါဝင်ပံ့ပိုးနေပြီးလိုအပ်လာရင်ဆက်ပြီးထောက်ပံ့ကူညီဖို့အစီအစဉ်ရှိနေကြောင်းလည်းပြောဆိုထားပါတယ်။မတ်တင်ဂီတိုင်းစူးစီးတင်ပြပေးမှာဖြစ်ပါတယ်ခင်ဗျ။
မြန်မာနိုင်ငံတဝန်းမိုးသက်ထန်ပြီးရေကြီးမြေပြိုမှုတွေကြောင့်တည်ဆုံးသူအရေအတွက်ကအနည်းဆုံး68ယောက်ရှိနေပါတယ်။မွန်ပြည်နယ်ပေါင်မြို့နယ်တဲကျူကုန်းကျေးရွာအုပ်စုမလတ်တောင်ပြိုကျမှုကြောင့်တည်ဆုံးရသူကအင်္ဂါနေ့ည9နာရီအထိ65ယောက်ရှာဖွေတွေ့ရှိထားတာပါ။မလတ်တောင်မြေပြိုကျမှုမှာအသက်ရှင်လျက်ကျေဆဲခဲ့ရသူတဦးလည်းဆေးကုသနေစဉ်တည်ဆုံးခဲ့တာကြောင့်ပေါင်မြို့နယ်မြေပြိုကျမှုမှာတည်ဆုံးသူစုစုပေါင်း66ယောက်ရှိပါတယ်။အခုချိန်ထိရှာဖွေကယ်ဆယ်ရေးဆက်လက်လုပ်ဆောင်နေရဆဲဖြစ်ပါတယ်။မြန်မာနိုင်ငံတွင်ရေကြီးမြေပြိုမှုကုညီကယ်ဆယ်ရေးမှာကုလသမဂ္ဂဘက်ကဆောင်ရွက်နေတာတွေ့ကြတော့နယူးယောက်ကုလသမဂ္ဂအထွေထွေမှုချုပ်ရုံးရဲ့ကြော်ကွင်ရာ
The United Nations Office for the Coordination of Humanitarian Affairs says that in Myanmar, monsoon rains have displaced nearly 100,000 people, including
မြန်မာနိုင်ငံမှာမုတ်တုံမူကြောင်းလူပေါင်းတသိန်းနီးပါးဘေးလွတ်ရာရွှေ့ပြောင်းထွက်ရပြီးမွန်ပြည်နယ်တစ်ခုတည်းမှာလူပေါင်း 3,400 ကျော်ပါဝင်တယ်လို့ကုလသမဂ္ဂလူသားချင်းစာနာကူညီမှုဆိုင်ရာယုံအိုချာကပြောပါတယ်မွန်ပြည်နယ်ပေါင်မြို့နယ်မှာမြေပြိုကျတာကြောင့်တိဆုံးသူအနည်းဆုံး65ယောက်ရှိနေပါတယ်။ဒေသခံလူမှုအတိုင်းဝိုင်းမြန်မာစစ်ကြေးကြီးအသင်းအရက်ဖက်အဖွဲ့အစည်းတွေနဲ့လူသားချင်းကူညီကယ်ဆယ်ရေးဆိုင်ရာမိတ်ဖက်တွေရဲ့အကူအညီတွေနဲ့အတူမြန်မာအစိုးရကတုံ့ပြန်ကယ်ဆယ်ရေးကိုဦးစီးဆောင်ရွက်နေပါတယ်။ကုလသမဂ္ဂအဖွဲ့အစည်းတွေကတော့အရေးပေါ်ဒေသတွေမှာစောက်ရည်တန့်ကျန်းမာရေးနဲ့အရေးပေါ်ရိတ်ခါတို့လိုမျိုးကနဦးဦးကူညီဆောင်ရွက်ပေးနေတယ်လို့တကယ်လို့လိုအပ်လာရင်နောက်ထပ်ကူညီပံ့ပိုးနိုင်ဖို့ပြင်ဆင်ထားပါတယ်
။ပေါင်မြို့နယ်တဲကျူကုန်းကျေးရွာတောင်ပြိုကျမှုမှာရှာဖွေကယ်ဆယ်ရေးကိုဆက်လက်လုပ်ဆောင်နေကြရပါတယ်။လူဦးရေဘလောက်ပျောက်ဆုံးနေတယ်လဲဆိုတာမသိရပါဘူး။ဘယ်နှစ်ဘယ်ရက်မှာရှာဖွေကယ်ဆယ်ရေးရက်မလဲဆိုတာလည်းမသိရသေးသလိုတန်တရားရှိတဲ့နေရာတွေကိုဆက်ရှာမယ်လို့အစိုးရတရင်ကဖော်ပြပါတယ်။ပြိုကျခဲ့တဲ့မလတ်တောင်ပေါ်မှာထပ်ပြီးပြိုကျနိုင်တဲ့နေရာ6နေရာကိုလည်းစစ်စေးတိုင်းတာနေပြီးဒီအပိုင်းအတွက်အသေးစိတ်ထုတ်ပြန်မယ်လို့အစိုးရကတင်းထုတ်ပါတယ်။ရှာဖွေကယ်ဆယ်ရေးလှုပ်ဆောင်နေရတဲ့အခြေအနေနဲ့ပတ်သက်ပြီးလဲမြန်မာနိုင်ငံမိသားတပ်ဖွဲ့ဌာနချုပ်ညွှန်ကြားရေးမှူးဦးထွန်းဦးက VOA ကိုမနေ့ကအခုလိုပြောပါတယ
်။ကျွန်တော်တို့တပ်ဖွဲ့ဝင်140ပေါ့။အပိုင်း၃ပိုင်းခွဲပြီးလုပ်နေကြတာပေါ့။သူကမြေအပြော့လို့ဆိုကားကြီးဝင်လို့မရဘူးခင်ဗျာ။မြေပြော့လို့ဆိုကျွန်တော်ကလူနဲ့ပဲဟိုဘာလို့ဒီတိကျရရလူနဲ့ပဲတည်ပြီးတော့တုံ့ပြန်တယ်။လုံးမျိုးဘယ်နဲ့ပြန်မှာလဲကျွန်တော်တို့ကတော်တယ်ပဲကြာရင်ကားကြီးဆွဲတယ်ကားကြီးတိုင်းနဲ့ဆွဲထုတ်ပါအဲဒီမှာရှိတဲ့ကားပြစ်တွေအခုတော့လူတွေကြားတော့တော့ရှာတယ်အခုတော့လူတော့တော်တော်နေတော့ပါအောက်မှာမတွေ့တော့ဖြစ်သွားပ
ါလက်ရှိမှာတော့ဘကိုးတိုင်းကရင်ပြည်နယ်မွန်ပြည်နယ်ရန်ကုန်တိုင်းတနင်္သာရီတိုင်းတွေမှာရေပေးဆောင်စခန်166ခုဖွင့်လှစ်ထားရပြီးလူကြီး8000ကျော်ဆက်လက်နေထိုင်နေကြရစေဖြစ်ပါတယ်မွန်ပြည်နယ်ကျိုင်မယုံမြို့မှာတော့အထည်ရန်ညည်ရေးဆွေရင်ရေးမှတ်ထက်ကျော်လွန်ခဲ့တာကြောင့်လူကြီး4000ခွဲကျော်ရေကြီးကျုံ့ပြနေရပြီးကယ်ဆယ်ရေးစခန်7ခုမှာတော့လူရေ2000ကျော်ရှိနေတယ်လို့ကျိုင်မယောရေကြီးကယ်ဆယ်ရေးအဖွဲ့ကုတ်ကဲမှုရုံအပြောကိုကိုးကားပြီးအစိုးရတည်င်းမှာဖော်ပြပါတယ်။မနေ့အင်္ဂါနေ့အစောပိုင်းမှာရှမ်းပြည်နယ်မူဆယ်မြို့မှာလဲမိုးသက်ထန်ပြီးရေကြီးမြေပြိုရာကြောင့်အမျိုးသားတဦးတေဆုံးခဲ့ရပါတယ်။မုတ်တုံရာသီရေကြီးမှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံမှာလဲလူပေါင်း2,000ကျော်လောက်ကိုဘင်းလူရရွှေပြောင်းကယ်ဆယ်ထားရတယ်လို့နယူးယောက်ကုလသမဂ္ဂအထွေထွေမှုချုပ်ရုံးရဲ့ကြော်ကွင်ရာအီရီကနီကိုက CEO ကိုပြောပါတယ်ရှင်